မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူနောက်ထပ်9ဦးစမ်းသပ်တွေ့ရှိတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီကနေ့မနက်ပိုင်းမှာထုတ်ပြန်လိုက်ပါတယ်။မနက်စံတိုင်းကထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့ပြည်내တိုင်းအသီးသီးကစောင့်ကြည့်လူနာ189ယောက်နဲ့အသွာလာကန့်သတ်ထားတဲ့သူ200ယောက်ရဲ့တက်ခွဲနမူနာစုစုပေါင်း388ခုကိုစစ်ဆေးခဲ့တာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူနောက်ထပ်9ဦးတွေ့ရှိခဲ့တယ်လို့ဖော်ပြထားပါတယ်။အခုဆိုရင်မြန်မာနိုင်ငံမှာရောဂါကူးစက်ခံထားသူစုစုပေါင်း94ယောက်ရှိသွားပြီဖြစ်ပြီးအဲ့ဒီက5ဦးသေဆုံးပြီးတော့5ဦးကတော့ပြန်ကောင်းသွားတယ်လို့ကျန်းမာရေးဌာနကထုတ်ပြန်ချက်ဒီမှာဖော်ပြထားပါတယ်။ COVID-19 ရောဂါကာကွယ်ထိန်းချုပ်တားဆီးရေးအတွက်ရန်ကုန်တိုင်းဒေသကြီးအတွင်းမှာဧပြီလ17ရက်နေ့ကစပြီးည10နာရီကနေမနက်4နာရီအတွင်းညမထွက်ရမိန်ထုတ်ပြန်ဖို့မြို့နယ်အသီးသီးကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကအကြောင်းကြားထားတဲ့စာတစောင်လဲဆိုရှယ်မီဒီယာပေါ်မှာပြန့်နှံ့နေပါတယ်။ဒီစာကိုကြေညာမှုဦးမိုးဟင်းကတိုင်းအစိုးရအဖွဲ့ဝန်ကြီးချုပ်ကိုစားလက်မှတ်ထိုးထားပြီးတော့ဧပြီ18ရက်နေ့နေဆွဲတက်ထားပါတယ်။ VOE ကနေနောက်ဆုံးစုံစမ်းထားသလောက်တော့တချို့မြို့နယ်တွေမှာတာဝန်ရှိသူတွေကအတန်ချဲဆန်းတဲ့လိုက်အော်ပြီးတော့ဒီကနေ့ဧပြီလ18ရက်ည10နာရီကစပြီးညမထွက်ရအမိန့်ထုတ်ပြန်တဲ့အကြောင်းအသိပေးထားပေမဲ့အဲ့လိုအသိမပေးသေးတဲ့မြို့နယ်တွေလည်းရှိနေပါသေးတယ်။ဒါပြင်မန္တလေးတိုင်း၊စကိုင်းတိုင်းနဲ့အရာဝတီတိုင်းဒေသကြီးတွေမှာလည်းညမထွက်ရအမိန့်တွေထုတ်ပြန်ထားပါတယ်။အချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိထိရောက်ရောက်ထိန်းချုပ်နိုင်ဖို့အတွက်ရန်ကုန်တိုင်းအတွင်းကမြို့နယ်ခုနှစ်မြို့နယ်မှာလည်းပြည်သူတွေကိုအပြင်မထွက်ပဲအိမ်ထဲမှာပဲနေကြဖို့ဒီကနေ့အမိန့်ထုတ်ထားပါတယ်။အဲဒီမြို့နယ်ခုနှစ်ခုကတော့တောင်ဥကလာ၊ဗဘဲတန်း၊ဗဟန်း၊မယန်းကုန်၊အင်းစိန်၊ရွှေပြည်သာနဲ့လိုင်သာမြို့နယ်တွေဖြစ်တယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။အဲဒီကြေညာချက်ထဲမှာတော့အစိုးရဌာနတွေ၊ကုမ္ပဏီတွေနဲ့စက်ရုံလုပ်ရုံတွေမှာအလုပ်သွားလုပ်နေတဲ့သူတွေ၊တိုင်တရောက်မဖြစ်မနေဈေးဝယ်ထွက်တဲ့သူတွေစည်းကမ်းသွားဖို့လိုအပ်တဲ့သူတွေကိုပဲအပြင်ထွက်ဖို့ခွင့်ပြုထားပြီးတော့အပြင်ထွက်တဲ့အခါမှာလည်းနှာခေါင်းစည်းမျက်နှာဖုံးတက်ရမယ်လို့ပြောထားပါတယ်ခင်ဗျာ။